ကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်ပြည်တွင်းကအကြဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတချို့နဲ့ခီးသွွာလာတာတွေကိုပြည်နယ်ကောင်စီခွင့်ပြုချက်နဲ့မှသွာလာဖို့ကန့်တတ်လိုက်ပါတယ်။အဲဒီလိုကန့်တတ်တာကြောင့်ဒေသဖွံ့ဖြိုးရေးလှုပ်ဆောင်နေတဲ့အဖွဲ့တွေအနေနဲ့အခက်ကြုံရတယ်လို့အကြဖက်အဖွဲ့အစည်းတွေကပြောပါတယ်။ဒီကြောင့်အပြည့်အစုံရန်ခိုင်ကလာတဲ့တရင်ကိုကိုအောင်မြတ်သူပြောပြပါမယ်
။ကိုဗစ်တတိယလိုင်းကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်ပြည်တွင်းအကြဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတချို့နဲ့ခီးသွွာလာရေးတွေကိုပြည်နယ်ကောင်စီရဲ့ခွင့်ပြုချက်နဲ့သွာလာဖို့ကန့်တတ်လိုက်တာပါ။ရခိုင်ပြည်နယ်ထဲမှာရှိတဲ့ UN အပါအဝင် INGO တွေပြည်တွင်း NGO အဖွဲ့အစည်းတွေအနေနဲ့ပြည်နယ်ကောင်စီကသတ်မှတ်ထားတဲ့စာနယ်ဇင်းကထောက်ပံ့ရေးကျန်းမာရေးကိုဗစ်ဆိုင်ရာစေဝါထောက်ပံ့ရေးလုပ်ငန်းနဲ့မိလာနဲ့ရေစိုးစနစ်ဆောင်ရွက်ရေးလုပ်ငန်းတွေကိုသာဆောင်ရွက်ရမှာဖြစ်တယ်လို့ပြည်နယ်ကောင်စီပြောခွင့်ရလည်းဖြစ်ရခိုင်ပြည်နယ်ဥပဒေချုပ်လည်းဖြစ်တဲ့ဦးလာသိန်းကပြောပါတယ
် UN ပဲဖြစ်ဖြစ်တခြား INGO ပဲဖြစ်ဖြစ်ကျွန်တော်ပြည်တွင်းမှာရှိတဲ့ NGO ပဲဖြစ်ဖြစ်ဒီအခုကူးစက်မှုများတဲ့ COVID-19third wave မှာသူတို့ရဲ့အလုပ်တွေနဲ့ပတ်သက်ပြီးတော့အောက်ခြေကိုဆင်းမယ်ဆိုလို့ရှိရင်တော့ကိစ္စ၄ခုနဲ့ပဲခွင့်ပြုမယ်။အရင်တော့ကတော့သူတို့ကစည်ရင်းကောက်ဖို့ဆင်းတာလည်းပြင်ဖြစ်မယ်။အဲ့ဒါအင်တာဗျူးဖို့ဆင်းခြင်းလည်းဆင်းမယ်။တခြားကိစ္စမျိုးမျိုးတွေနဲ့သူတို့သွားလို့လာလို့ရမယ်။အခုကတော့ကျွန်တော်တို့ကအချက်၄ခုပဲခွင့်ပြုမယ်။ဘာကြောင့်ဆိုတော့သူတို့ကသွားလာနေတဲ့အတွက်ကြောင့်သူတို့စီကကျွန်တော်တို့လူတွေကိုရောဂါတွေမကူးစက်အောင်ပေါ့နော်။အဲ့ဒီအရာကိုအဓိကထားပါတယ်။ဆိုတော့နံပါတ်1ကစာနာရိတ်ခါထောက်ပံ့ရေးလုပ်ငန်းနောက်တစ်ခုက COVID-19 ရောဂါကာကွယ်ရေးပစ္စည်းများထောက်ပံ့ခြင်းလုပ်ငန်းနောက်မဖြစ်မနေဆောင်ရွက်ရမယ့်ကျန်းမာရေးဆိုင်ရာလုပ်ငန်းနောက်ဆုံးအချက်ကတော့ရေနဲ့မိန်လာရေဆိုးစနစ်ဆောင်ရွက်မှုလုပ်ငန်းဆိုတော့၄ခုကိုဆောင်ရွက်မယ်ဆိုရင်ဒါသက်ဆိုင်ရာ IDV camp တွေပါညာတွေရှိတဲ့နေရာကိုဒီအဖွဲ့တွေကသွားလို့ရမှာဖြစ်ပါ
COVID ကူးစက်မှုတွေကိုအကြောင်းပြပြီးရခိုင်ပြည်နယ်အတွင်းကိုညထောက်ပံ့ရေးတွေလှုပ်ဆောင်နေကြတဲ့အဖွဲ့တွေကိုကန့်တလိုက်တာဟာလောက်ကိုက်နေသူတွေအတွက်အခက်ခဲရှိသလိုရခိုင်ပြည်သူတွေအတွက်လည်းအခွင့်အလမ်းဆုံးရှုံးရနိုင်တယ်လို့ရခိုင်ပြည်နယ်ထဲမှာဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အဖွဲ့တစ်ခုရဲ့တာဝန်ရှိသူတူကပြောပါတယ်
ဒီလိုတင်ပြီးမှကျွန်တော်တို့က soft skill တွေပါတယ်ကျွန်တော်တို့ပြောရမယ်ဥပမာ civic education လို့ဟာမျိုး or now your ဟိုဟာခြားဟွာပေါ့ဥပမာဟိုမှာ democratic education လို့ဟာမျိုးဆိုရင်ကျွန်တော်တို့အတွက်ဟိုပြရတာတော်အခက်ခဲရှိတော့မယ်အမလိုက်စကီးကိုဘာလို့ပြရမယ်ဆိုရင်ကျွန်တော်တို့တကခွင့်ပြုချက်တင်ရမယ်ခွင့်ပြုချက်တင်ပြီးမှလုပ်ရမယ်ဆိုတော့လေအဲ့ဒီဟာကျွန်တော်တို့တဲ့လုံးဝအဆင်မပြေဘူးနောက်ပြီးတော့အခုလုပ်တဲ့ဟာစိတ်ကုတ်စီကလုပ်တဲ့ဟာကြီးကအရှင်တကယ်ပြောရှင်ကျွန်တော်တို့ရေဖက်အပူစီတွေနိုင်ငံအပူစီတွေကိုသူတို့ဟိုဒီအလုံးကောင်းမလားမကောင်းလားဆိုတော့တိုင်ပြီးမှတိုင်ဟိုဆွေးနွေးတိုင်ပြီးတော့လုပ်တာမဟုတ်ဘူးသူတို့ကလည်းသူတို့တက်တက်လုပ်တာရောစိတ်ကုတ်စီကသူတို့လည်းလုံခြုံရေးပဲအရေးကြီးတယ်တခြားဟိုရခိုင်ပြည်နယ်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုသူကစိတ်ဝင်စားပုံရောက်တယ
်။ရခိုင်ပြည်နယ်မှာလုတ်ကိုက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့ခရီးသွားလာမယ်ဆိုရင်ပြည်နယ်ကောင်စီမှခွင့်ပြုချက်တင်ရမှာဖြစ်ပြီးကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားတွေများကိုသာခွင့်ပြုပေးမှာဖြစ်တယ်လို့ပြည်နယ်ကောင်စီကလုတ်ကိုက်ဝင်ပြုတော်တဲ့လုပ်ငန်းမဟုတ်ပဲတခြားလုံဆောင်တာရှိရင်ခရီးသွားလာရေးပိတ်ပင်မှာဖြစ်တယ်လို့အေးအေးယူပိတ်သိမ်းတာတွေလုံဆောင်သွားမယ်လို့ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကပြောပါရယ
်။မလိမ့်နိုင်လို့ရှိရင်နောက်တစ်ခေါက်သူခွင့်ပြုချက်တင်ရင်ခွင့်မပြုဘူးပေါ့ခွင့်ပြုမသွားဘူးပေါ့
ရခိုင်ပြည်နယ်အတွင်းမှာကိုဗစ်ကူးစက်မှုတွေကြောင့်ခြေကံပညာကျောင်းတွေကိုပိတ်ထားရသလိုစားသောက်ဆိုင်တွေနဲ့ဈေးတွေမှာလည်းကိုဗစ်စီကံတွေတင်းကျပ်ထားပါဗျ။မနေ့ဇူလိုင်လ17ရက်နေ့အထိရခိုင်ပြည်နယ်အတွင်းမှာကိုဗစ် -19 ကူးစက်ခံထားရသူ1000နီးပါးရှိနေပြီးသေဆုံးသူ20ဦးထိရှိနေပါတယ်ခင်ဗျာ
။ရခိုင်မှာ NGO ANGO ရဲ့လုပ်ငန်းတွေကိုကန့်သတ်လိုက်တဲ့အကြောင်းရခိုင်ကလာတဲ့တဲ့ရင်ကိုအမျက်သူပြပြသွားတာပါ။